ဖန်အကျဉ်းဆောင်ကထွက်ပြေးလွတ်မြောက်နေတဲ့အကျဉ်းသားတွေကနောက်တစ်ယောက်ကိုဒီကနေ့မနေ့အစောပိုင်းမြောက်ဝတီမြို့မှာဖမ်းဆီးမိတယ်လို့တာဝန်ရှိသူတွေကပြောပါတယ်ထပ်ပြီးလူမြောက်သူတွေဟာမြန်မာနိုင်ငံဘက်ချမ်းမှာလည်းရှိမယ်လို့ယူဆနေပြီးကရင်ပြည်နယ်အတွင်းနေရာတော်တော်များများကိုပိတ်ဆို့ရှာဖွေနေတယ်လို့လည်းပြောပါရယ်ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်ကိုထဲအောင်ခန်းကသတင်းပေးပို့ထားပါရယ
်ပြီးခဲ့တဲ့စက်တင်ဘာ16ရက်မနေ့ပိုင်းကဖန်ချင်းတောင်ကနေအကျဉ်းသား42ဦးလွတ်မြောက်သွားပြီးမနေ့ကတည်းကအကျဉ်းသား24ယောက်ကိုဖမ်းဆီးရမိခဲ့ပါရယ်ဒီနေ့မနေ့အစောပိုင်းနောက်ထပ်အကျဉ်းသားတစ်ယောက်ကိုမြောက်ဝီမြို့မှာဖမ်းဆီးရမိခဲ့တဲ့အတွက်ထပ်ပြေးလူမြောက်နေတဲ့အကျဉ်းသား18ယောက်ပဲကျန်တော့တယ်လို့ကျင်းပြင်းနဲ့ဒုတိယပြင်းနဲ့ရက်တက်ဖွဲ့မှုရဲမှုကြီးတင်ဝင်ကဖီလိုရီကိုခုလိုပြောပါတယ
်အကျဉ်းသားတွေရှာဖွေတဲ့နောက်ဆုံးရှင်နေတာကျွန်တော်တို့ခုတည်းရှိတော့ရှာသေးတယ်ဗျနော်ဒီအားလုံးကကျွန်တော်တို့ဒီနေ့ဖြစ်ခင်တော့16ယောက်ကျန်တယ်ဒီနေ့တယောက်သတ်မိတယ်အနည်းအားဖြင့်တော့16ယောက်ကျန်တာပေါ့ဟုတ်ကဲ့ကျွန်တော်တို့ဟိုအခုနောက်ဆုံးမိတာကအများကြီးရမိတယ်ဟုတ်ကဲ့အဲ့အများကြီးကဟုတ်ကဲ့အဲ့အပီအဲ့ရတယောက်ဒီယောက်ကျွန်တော်16ယောက်ပဲကျန်ပါပေါ့နော်ကိုယ်ကမရောက်သေးပါဘူးကျွန်တော်နိုင်နေတယ်ဟုတ်ပါကျွန်တော်တို့ကတော့အကုန်လုံးတော့စောင့်ကြည့်နေပါတော့ဟိုဘက်ကလည်းကျွန်တော်ဒီလိုဖြစ်ဖြစ်ဖြစ်လို့ဆိုတော့ဒါတော့ကိုကြီးဆောင်ရွက်ပေးဖို့တောင်းကြတာရှိပါတယ်
။ထွက်ပြေးလူမျိုးသူတွေဟာဒီမနက်ငယ်ဘက်မှာပဲရှိနေနိုင်တယ်လို့တာဝန်ရှိသူတွေကယူဆနေပြီးနေဆက်ထပ်ပေါက်တွေကိုပိတ်ဆို့ရှာဖွေနေတဲ့ကြောင်းမြဝီခရိုင်ရဲတပ်ဖွဲ့မှဒူရဲမှုကြီးအွန်လိုင်းတုံးကပြောပါတယ်
။အကျဉ်းတော်ကထွက်ပြေးတာဖြစ်တဲ့အတွက်ခုပြည်နယ်ထဲမှာပဲဒီပိတ်ဆိတ်တိုင်းရှာဖွေနေတော့ဒုနေဆက်ထပ်ပေါက်တွေဆိုရင်နေဆက်ထပ်ပေါက်ကလည်းထွက်ပြေးဟိုဘက်နိုင်ငံနဲ့မပြေးနိုင်အောင်လို့ငါတို့ပေးဆိုပြီးရှောက်ခွေးနေတော့လုံနေပါနေတယ်။ဘိုးကလည်းထွက်ပြေးနိုင်မှုဆိုတာလေသူတို့မှလည်းဟိုပတ်စံမပါဖနှံမပါအိန္ဒိယနဲ့ထောင်းသိကြီးဖြစ်တဲ့အတွက်ထွက်ပြေးနိုင်မှုယူဆလာဆိုတော့လေအဲ့လိုဒီလိုမျိုးစောင့်ကြည့်ဖို့နေတယ
်။ထွက်ပြေးလူမျိုးသူတွေဟာအချင်းတော်ဝန်ထမ်းကိုထုတ်ကြည့်ရိုက်နေပြီးအမိုက်သိန်းကားကိုမောင်းယူထွက်ပြေးသွားခဲ့တာဖြစ်ပါတယ်။ထွက်ပြေးလူမျိုးသားတွေကိုလိုက်လံဖမ်းဆီးရမှာတော့ခေါင်းဆောင်လိုယူဆရတဲ့ကျော်မင်လာကောအရှောင်းဟာဖြစ်ခဲ့ဖမ်းဆီးပြီးတေဆုံးသွားတယ်လို့တာဝန်ရှိသူတွေကဆိုပါတယ်။အချာကျင်းသားတယောက်လဲဒံယာနဲ့တည်ဆုံခဲ့ပါတယ်အချင်းသားတွေထွက်ပြေးလွတ်မြောက်တာဟာအချင်းတော်ဝန်ထမ်းတွေရဲ့ပေါ်ဆမှုကြောင့်ဝေဖန်သုံးသက်တာတွေရှိတယ်လို့တာဝန်ရှိသူတွေကထောင်ဝန်ထမ်းတွေကိုစစ်ဆေးစုံစမ်းမှုတွေပြုလုပ်နေတဲ့အကြောင်းပြည်တွင်းသတင်းတွေမှာရေးပါတယ်ထွက်ပြေးခဲ့တဲ့အချင်းသားတွေထဲမှာတိုင်းသားလက်နက်ကိုင်ဖွဲ့စည်းဝင်ချုံးနဲ့ပတ်သက်သူတွေငွေစီဝါလက်နက်မှုတွေနဲ့ထောက်ကြားခံရသူတွေဖြစ်ပါတယ်လက်ရှိမှာတော့ကင်းစီနယ်ရဲတပ်ဖွဲ့ကထွက်ပြေးအချင်းသားတွေကိုတွေ့ရှိရင်အကြောင်းကြားဖို့ဖုန်းနံပါတ်တွေထုတ်ပြန်ထားပြီးအချင်းသားတွေကိုလက်ခံကူညီပေးတဲ့သူတွေကိုရေးယူခံမဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်